ਸਤਿ ਸ਼੍ਰੀ ਅਕਾਲ ਬਾਕ
ਜੋਨ ਸੰਸ ਜੀ ਹਾਂ ਤਮਰਾ ਅਵੇ ਖਾਂਯਾ ਮੈ ਦੁਯਾ ਹੀ ਛਿੰ ਸਾਂਯਾ ਪਿਆਠਾਂ ਜੇ ਅਪਾਵਨ ਫੋਸੀ ਬੋਂ ਬਿਨ ਸਿੰ ਯੀ ਸੂ ਬਿ ਜੇ ਦੇ ਅਟ ਨਾਇੰਗਾਂ ਦਾ ਠੌਕ ਖਾਂ ਮੂ ਯਾ ਬੋ ਜੋ ਪਾਂ ਆ ਠੌਕ ਨੀ ਰੇ ਲੋ ਸੰਗ ਜਾ ਜਾ ਵਾਰੇ ਜਨੋ ਪ੍ਰਮੋ ਸੋਂ ਮੀ ਜਿਨਾ ਰੀ ਲੋ ਫੋਸੀ ਬੋਂ ਬਿਨ ਸਿੰ ਯੀ ਨੇ ਪਤੇ ਬੀ ਦੋ ਸੂ ਹਾ ਨਾਇੰਗਾਂ ਦਾ ਠੌਕ ਖਾਂ ਮੂ ਖਾ ਪੀ ਲੇ ਠੌਕ ਖਾਂ ਮੂ ਬਲੌਕ ਠੀ ਯਾ ਸਿ ਨੇ ਲੋ ਠੀ ਮਾ ਦੇ ਲੈ
ਆਈ ਥਿੰਕ ਸ਼ੀ ਹੈਜ਼ ਵੈਰੀ ਸਟਰੋਂਗ ਇੰਟਰਨੈਸ਼ਨਲ ਸਪੋਰਟ
ਤੂ ਆ ਨਾਇ ਗਾ ਠੌਕ ਖਾਂ ਮੂ ਰੋ ਅਖਾਈ ਮਾ ਯਾ ਨੀ ਰੇ ਲੋ ਠੀ ਮਾ ਰੇ ਪੀ ਲੇ ਠੌਕ ਖਾਂ ਮੂ ਗੋ ਅਖਾਈ ਮਾ ਯਾ ਦਾ ਲਾ ਮਾ ਯਾ ਬੂ ਲਾ ਸੋ ਦਾ ਰੋ ਜਨੋ ਮਤੀ ਬਾ ਉ ਤਮਰਾ ਅਯੇ ਛਿਨ ਨੇ ਪੱਤ ਦੇ ਕੈਸਾ ਪਿਆਨ ਪਿਨ ਮੇ ਅਯੇ ਗੋ ਰੋ ਕਬਾ ਦਵਾਨ ਤੂ ਯੌਕ ਲਿਆ ਮਾ ਠੌਕ ਖਾਂ ਮੂ ਯਾ ਆਉਂ ਲੋ ਨੀ ਦਾ ਵਾ ਠੌਕ ਖਾਂ ਮੂ ਲੇ ਯਾ ਬਾ ਰੇ ਲੂ ਰੂ ਠੌਕ ਖਾਂ ਮੂ ਸ਼ੀ ਮੀ ਸ਼ੀ ਸੋ ਦਾ ਨੇ ਪੱਤ ਲੂ ਬਿਓ ਆ ਯਨੋ ਤਮਰਾ ਗੋ ਲੂ ਰੂ ਗਾ ਯੂ ਯਾ ਮਾ ਮਾ ਹੋ ਬਾ ਉ ਲੁੱਟ ਡੋ ਗਾ ਬੇ ਯੂ ਛੇ ਮਾ ਫਿਟ ਬਾ ਰੇ
ਨਾਇੰਗਾਂ ਦਾ ਗਾ ਡੋਂ ਸਾਂ ਸੂ ਜੀ ਹੈ ਪੋਜ਼ੀ ਬੋਂ ਪਿਨ ਸਿੰ ਯੇ ਸੂ ਬਿ ਜੇ ਗੋ ਠੌਕ ਖਾਂ ਜਾ ਰੇ ਲੋ ਸੋ ਰੋ ਦਾ ਸਖਾ ਆ ਯਾ ਠੌਕ ਖਾਂ ਜਾ ਰਾ ਲਾ ਦੀ ਲੋ ਨਾਇੰਗਾਂ ਦਾ ਠੌਕ ਖਾਂ ਮੂ ਹਾ ਲੈ ਟ੍ਰੇ ਬਲੌ ਠੀ ਠੀ ਯਾ ਮੂ ਸੀ ਸਾਂ ਬਾ ਦ ਲੈ ਸੂ ਰੋ ਰਾ ਗਾ ਦੀ ਲੋ ਠੌਕ ਖਾਂ ਮੂ ਜਾਂ ਮਿਆਂਮਾਰ ਨਾਇੰਗਾਂ ਪੋਜ਼ੀ ਬੋਂ ਪਿਨ ਸਿੰ ਯੇ ਅਲਾ ਲਾ ਬਲੌ ਠੀ ਸੀ ਗੋ ਯੂ ਤੋ ਨਾਇ ਨੇ ਲੋ ਠੀ ਮਾ ਦ ਖਿਆ
ਆਈ ਥਿੰਕ ਦੈਟ ਪ੍ਰੋਵੀਜ਼ਨ ਆਫ ਦ ਕਨਸਟੀਟਿਊਸ਼ਨ ਵਾਸ ਦੇਅਰ to ensure that she could not be president.
Pwezibo ma pyat tan thar da ga lo tu ko tamara ma phit nai aung so bi tamin the thar da ba be. Ayin pwezibo ma rong ga tamara phit phu atwe naingan da phit ya me lo be su thar da ba. Da chaung akhu pwezibo ma ro tu ko tamada du tamara ma phit aung lo ko tamin the thar da lo jano thin ma de. Da ba me di kaisa ko tai bi ga be lo phit se chin da le so da ro ji ja ma ba.အမေရိကန်ပြည်တော်စုမှာတော့တမရဖြစ်မဲ့သူဟာနိုင်ငံတွင်းမွေးဖွားသူဖြစ်ရမယ်လို့ဆိုထားပါတယ
်။ဆရာကြီးကျွန်တော်သိကျင်တာကတကယ်လို့ဖွဲ့စည်းပုံကိုမပြင်းဒေါအောင်ဆန်းစုကြည်ကရွေးကောက်ပွဲကိုသပိတ်မှောက်မယ်လို့ပြောတယ်ဆိုကြပါစို့။အဲ့လိုဆိုရင်နိုင်ငံတကာအသိုင်းအဝိုင်းကသူသပိတ်မှောက်တာကိုထောက်ခံကြမလားမထောက်ခံကြဘူးလားဆိုတာသိကျင်တာပါခင်ဗျာ
။ I think that there will be a concern.
ဆိုရင်မှုတွေတော့ရှိလာမယ်ထင်ပါတယ်။အမေရိကန်ပြည်တော်စုကဖြစ်စီတခြားနိုင်ငံတွေကဖြစ်စီဒေါ်ဆန်းစုကြည်တမဒအရွေးချယ်ခံခွင့်မရှိတဲ့အတွက်ကြောင့်ရွေးကောက်ပွဲကိုတရားမဝင်ဘူးလို့ပြောလိုက်မယ်ကျွန်တော်မထင်ပါဘူး။မဲပေးခွင့်ရှိသူတိုင်းမဲပေးခွင့်ရခဲ့မယ်။မဲတွေကိုမှန်မှန်ကန်ကန်ရည်တွက်မယ်ဆိုရင်တော့ဒါဟာတရားဝင်တဲ့စစ်မှန်တဲ့ရွေးကောက်ပွဲလို့အတိအမှန်ပြုကြမယ်ထင်ပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့လည်းငါတမဒမဖြစ်နိုင်လို့ဒီရွေးကောက်ပွဲကိုတပိတ်မှောက်မယ်လို့ပြောလာရင်တော့ဒါဟာတိတ်ပြီးမောက်မာရာကြားလိုက်မယ်လို့ကျွန်တော်ယူဆပါတယ်။
ဟုတ်ကဲ့ဒေါအောင်ဆန်းစုကြည်ကတော့ဘာမှမပြောပါဘူးဒါပေမဲ့ရွေးကောက်ပွဲဝင်မယ်လို့လည်းစုပါတီကယတိပြပြောတာမချားသေးပါဘူးတယောက်ကတော့ဝင်မယ်လို့ပြောပေမဲ့ကျန်တယောက်ကဒါဟာပါတီကောင်းဆောင်ပိုင်းကဒီဝင်ဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်မဟုတ်သေးဘူးလို့ဆိုပါရခင်ဗျာ
If she were to say that I will take this
ပါတီကောင်းဆောင်ပိုင်းနဲ့အလို့မှုဆောင်တွေရဲ့သဘောထားကိုရယူပြီးဆုံးဖြတ်မယ်ဆိုရင်တော့မှဒေါအောင်ဆန်းစုကြည်တမရဖြစ်နိုင်စရာမရှိလို့ရွေးကောက်ပွဲကိုတပိတ်မှောက်မယ်ဆိုတာဟာကောင်းတဲ့ကိစ္စတရက်လို့ကျွန်တော်တို့မထင်ဘူး။တိုင်းပြည်အတွက်လည်းမကောင်းပါဘူး။ NLD ပါတီအတွက်လည်းကောင်းမှာမဟုတ်ပါဘူး
။ဆိုရင်2008ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စမှာနိုင်ငံတကာအထူးသဖြင့် American ပြည်တော်စုအနေနဲ့အဓိကစိတ်ဝင်စားတဲ့အချက်ကဘယ်အချက်လဲခင်ဗျာ။အဲ့သမရဖြစ်ရေးကိစ္စမဟုတ်ဘူးဆိုရင
် Take that from the United States point of view, it would be the 25%
American ရှုထောင့်ကဆိုရင်တော့လွှတ်တော်မှာအမှတ်25ရာခိုင်နှုန်းကိုလက်ရှိတာဝန်ထမ်းဆောင်စေစစ်သားတွေကိုတိုင်းရိုက်ခန့်အပ်ရတဲ့ကိစ္စဖြစ်ပါတယ်။ဒါပေမဲ့ဒီအချက်ဟာအစောတလင်ပြောင်းလဲနိုင်လိမ့်မယ်လို့ကျွန်တော်တို့မထင်ဘူး။တဖြည်းဖြည်းတော့ပြောင်းလဲလာမှာပါ။တကယ်တော့ဒီပြဋ္ဌာန်းချက်တွေအားလုံးကတဖြည်းဖြည်းချင်းပြောင်းလဲသွားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ဒါတွေအားလုံး2015မှာပြောင်းလဲဖို့ဖြစ်နိုင်ခြေကတော့အလွန်အလွန်ကိုနည်းပါတယ
်။ဒါပေမဲ့လည်းဒီစစ်သား25ရာခိုင်နှုန်းပါတဲ့ကိစ္စကိုပြောင်းလဲဖို့လိုလားတယ်။ပြောင်းလဲစီခြင်းတယ်ဆိုတဲ့အကြောင်းAmerican ပြည်ထောင်စုအနေနဲ့ထုတ်ဖော်ပြောကြတာလဲတခါမှမကြားသေးဘူးခင်ဗျာ
well we know that Aung San Suu Kyi has a very important role informally not formally
Aung San Suu Kyi ဟာ American အစိုးရရဲ့မူဝါဒမှာတရားဝင်ထုတ်ဖော်ကြေညာထားခြင်းမရှိဘဲ informally သိအရေးပါအရာရောက်ပါတယ် formally တော့မဟုတ်ပါဘူးကွန်ဂရက်လက်တော်ကအမတ်အများစုဟာသူ့ကိုထောက်ခံပံ့ပိုးပေးကြပါလိမ့်မယ်သူဘာပြောပြောထောက်ခံကြမှာပါအမေရိကန်ပြည်တော်စုအနေနဲ့မြန်မာနိုင်ငံမှာဘာဖြစ်နေတယ်ဆိုတော့မြန်မာအခြေအနေကိုသိအမြင်ကျယ်ကျယ်နဲ့ကြည့်ဖို့လိုအပ်မယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့အားလုံးမှာမြန်မာနိုင်ငံတိုးတက်အောင်မြင်တာကိုတွေ့မြင်လို့ကြတာပါမြန်မာနိုင်ငံမှာဒီမိုကရေစီတဖြည်းဖြည်းထွန်းကားတာကိုတကယ်လိုလားတယ်ဆိုရင်တော့လွှတ်တော်မှာစစ်တပ်ရဲ့အခန်းကဏ္ဍမှေးမှိန်သွားတာကိုလက်ခံရမှာပါ အင်ဒိုနီးရှားမှာလည်းဆူအတိုလက်ထက်ကဒီလိုစစ်လွှမ်းမိုးတဲ့လွတ်တော်ရှိခဲ့ပေမဲ့တဖြည်းဖြည်းတော့စစ်တပ်ရဲ့အခန်းကဏ္ဍမင်းမိန်သွားခဲ့တာပါပဲဒါပေမဲ့အချိန်တော့အတော်ယူရလိမ့်အောင်ပဲလို့ထင်ပါတယ
်ဒီကိစ္စကိုအမေရိကန်ပြည်ထောင်စုကရည်ပြထုတ်ဖော်ပြီးတော့မပြောတာဟာအဲ့လိုပြောလိုက်ရင်ဒါဒီကိစ္စကိုပြုပြင်ဖို့ဖိအားပေးလိုက်ရင်မြန်မာနိုင်ငံဟာအရင်လိုပဲတရုတ်လက်ထက်ကိုပြန်ရောက်သွားလိမ့်မယ်တရုတ်လွှမ်းမိုးမှုလက်အောက်ကိုပြန်ရောက်သွားလိမ့်မယ်ဆိုတာကိုအမေရိကန်ကစိုးရိမ်လို့များလားခင်ဗျာ
I think that what will happen is eventually there will be a kind of balance
ကျွန်တော်အမြင်ပါတော့ဗျာမြန်မာနိုင်ငံမှာမျှတထိန်းကြီးမှုတစ်ခုဖြစ်ထွန်းပေါ်ပေါက်လာလိမ့်မယ်လို့ထင်ပါတယ်ဗမလိုက်ဝါဒဒါမှမဟုတ်ဂျားနေရေးဝါဒ neutralism လို့ခေါ်ခြင်းလဲခေါ်နိုင်ပါတယ်စေကာလာကကျင့်သုံးခဲ့သလိုမျိုးဒါပေမဲ့ဒီတစ်ခါတော့အရင်နဲ့ကွဲတဲ့ neutralism ဖြစ်ပါတယ်နိုင်ငံခြားရေးဝါဒကိုဟိုဘက်ဒီဘက်မတိန်အောင်ကြိုးစားပါလိမ့်မယ်အမေရိကန်ပြည်ထောင်စုတရုတ်အိန္ဒိယနဲ့အာဆီယံတို့အားလုံးနဲ့မျှမျှတတဒန်းလူထားပြီးတော့ဆက်ဆံလာပါလိမ့်မယ်စေကာလာတို့ကလည်းအဲ့ဒီလိုမျိုးကျင့်သုံးခဲ့မှုပါတယ်ဒါကြောင့်လဲဦးသံဟာကုလသမဂ္ဂဒွေးမှုချုပ်ဖြစ်လာခဲ့တာပါအစိုးရရဲ့ဗမလိုက်မူဝါဒကြောင့်ဖြစ်ပါတယ်အခုလဲပဲမြန်မာနိုင်ငံမှာအမေရိကန်ကတပတ်သက်အပေါ်စည်းယူဖို့လှုပ်လာရင်မြန်မာလူလူကလက်မခံရင်အမေရိကန်ဟာယုံကြည်ကိုးစားခံရမှုဆုံးရှုံးနိုင်ပါတယ်။လက်ရှိမှာအမေရိကန်ပေါ်မြန်မာပြည်သူတွေရဲ့လူကြိုက်များမှုဟာလည်းအချိန်ကြာလာတာနဲ့အမျှတဖြည်းဖြည်းမှေးမိန်လာနိုင်ပါတယ်။ဘာကြောင့်လဲဆိုရင်မြန်မာနိုင်ငံဟာဘယ်နိုင်ငံတစ်ခုတည်းအပေါ်မှာမှမိခိုလိုတဲ့နိုင်ငံမဟုတ်ပါဘူး။ဒါဟာလေရုပ်စွာအစုံသမိုင်းရဲ့လိုအပ်ချက်အရာဖြစ်လာတယ်ဆိုတာကျွန်တော်တို့တွေ့ခဲ့ရတာပါ။
ဘုရားကျွန်တော်တိုင်းရင်းသားပြဿနာအကြောင်းကိုလည်းပြောကြရအောင်ပါခင်ဗျာ။ညီညာရေးအပြည့်အစုံရေးဆိုတာဘာမှဖြစ်မလာသေးပါဘူး။အထူးသဖြင့်စစ်တပ်နဲ့တိုင်းရင်းသားအင်အားစုတွေအကြားအပြန်အလှန်ယုံကြည်မှုစိတ်မရှိသေးဘူးလို့ကျွန်တော်သုံးသပ်မိပါရယ်။တလောတုန်းကဗိုလ်ချုပ်မှုကြီးမင်းအောင်ဟန်ကတိုင်းရင်းသားတွေနဲ့ဖြစ်တဲ့ပဋိပက္ခမှာတိုင်းရင်းသားတွေကစတိုက်တာသူတို့ကခုခံကာကွယ်စစ်သားတိုက်နေတာဖြစ်တယ်လို့ပြောဆိုခဲ့ပါရယ်။ဒီကိစ္စကိုတိုင်းရင်းသားကောင်းဆောင်တွေကအတော်လေးစိတ်ပြက်လက်ပြက်နဲ့ပြောကြတာကြားရပါရခင်ဗျာ
။ I would not agree with that completely but at the same time look when you're fighting a war for
အဲ့ဒီပြောကြချက်ကိုကျွန်တော်လုံးဝသဘောမတူပါဘူး။ဒါပေမဲ့တစ်ချိန်တည်းမှာပဲဒီစစ်ပွဲကိုစစ်တပ်ဟာလည်းတိုင်းရင်းသားတွေနဲ့ကာလတာရှည်တိုက်လာတော့ဒီပဋိပက္ခအတွန်းရှည်နေတဲ့အတွက်နှစ်ဖက်စလုံးရဲ့အကျိုးစီးပွားလည်းရှိနေပါတယ်။တရန်သားအင်အားစုတွေကလူတွေဟာဘယ်တရားမှဘယ်တော့ငါမှလူလူကရွေးကောက်တင်မြောက်ခံထားရသူတွေမဟုတ်ကြပါဘူး။သက်ဆိုင်ရာဒေသတွေလူတွေနဲ့တရန်ဇာတာတွေကိုအုပ်စိုးနေကြသူတွေပါ။ဒါကြောင့်ဓာရီကိုဘ ਹੁ အစိုးရကချုပ်ကင်မှာမလိုလားတဲ့သူတွေသူတို့အထက်မှာရှိနေတယ်ဆိုတာတန်တရားဖြစ်စရာမလိုပါဘူး။တစ်ချိန်တည်းမှာလည်းဘ ਹੁ အစိုးရဘက်မှာလည်းဓာရီကိုတိုင်းရင်းသားတွေကိုလွှဲမပေးဘဲသူတို့ပဲချုပ်ကင်ထားခြင်းသူတွေရှိနေတာသိကြပါရဲ့။တနည်းပြောရရင်ဖြင့်နှစ်ဖက်စလုံးမှာလူမျိုးရေးစိတ်ဓာတ်တွေအတော်လေးရှိနေပါတယ်။ဘိုးအစိုးရဘက်မှာဗမာလူမျိုးရေးစိတ်နဲ့တိုင်းရင်းသားတွေဘက်မှာလည်းကာလရှည်ကြာစူးစီးလာတဲ့လူမျိုးရေးစိတ်ဓာတ်တွေရှိနေပါတယ်။ဒါဟာပဋိပက္ခပါပဲ။ကျွန်တော်တို့ဟာလူတိုင်းဒန်းတူအခွင့်အရေးရတာကိုမြင်လို့တွေ့လို့ပါတယ်။ကျွန်တော်အနေနဲ့ဆိုရင်ဖက်ဒရယ်ပုံစံတစ်မျိုးမျိုးနဲ့ပြည်ထောင်စုဖြစ်လာစေချင်ပါတယ်။တိုင်းရင်းသားတွေကိုလည်းသူတို့ဒေသအတွင်းစီရင်ပိုင်ခွင့်တွေများများရစေချင်ပါတယ်။ဒီပြဿနာတွေဟာအဓိကကြတဲ့ပြဿနာတွေဖြစ်ပါတယ်။
ဆိုတော့ဒီလိုအဓိကပြဿနာကြီးတွေရှိနေစေမပြေလည်သေးဘူးဆိုရင်2015ရွေးကောက်ပွဲလုပ်လိုက်ရင်အဲ့ဒီရွေးကောက်ပွဲရလကခိုင်လုံစိတ်ချရတဲ့ရလတဲ့လို့နိုင်ငံတကာအစိုင်းဝိုင်းအထူးသဖြင့်အမေရိကန်ပြည်ထောင်စုကအသီးမှတ်ပြုလက်ခံမလားခင်ဗျာ
It will depend how the votes are
အဲ့ဒါကတော့မဲတွေရယူဖို့ရည်တွက်ပုံအပေါ်မှာမူတည်ပါလိမ့်မယ်ဒီနေရာမှာပထမအရေးကြီးတဲ့တစ်ချက်က2014မှာကောက်ယူမဲ့သကောင်စင်းကိစ္စပါဘယ်သူဟာတိုင်းရင်းသားဖြစ်တယ်ဘယ်သူဟာမဟုတ်ဘူးဆိုတာအဲ့ဒီသကောင်စင်းကဆုံးဖြတ်မှာပါဒီမှာပြဿနာတွေအများကြီးရှိနေတယ်ဒီတွေ့ကုလသမဂ္ဂကိုလည်းကျွန်တော်ကအပြစ်တင်ခြင်းတယ်တိုင်းရင်းသားလူမျိုးပေါင်း135မျိုး136မျိုးနဲ့တခြားလူမျိုးတွေဆိုပြီးတော့ပြထားတယ်ဒီအတိုင်းသကောင်စင်းကောက်ဖို့အတွက်ဆိုရင်လုံးဝမသင့်လျော်တဲ့ကိစ္စပါဒါကဘယ်သူမှမဲပေးခွင့်ရှိမယ်ဘယ်သူဟာမဲပေးခွင့်မရှိဘူးမဲစီးရင်ဘယ်လိုကောက်မယ်ဆိုတာတွေနဲ့ဆက်ဆံနေပါတယ်နောက်ပြဿနာတစ်ခုကမဲအားလုံးကိုမှန်မှန်ကန်ကန်ရေတွက်ဖို့ကိစ္စပါဒါကိုလည်းအစိုးရကလုံးဝတာဝန်ယူရပါလိမ့်မယ
်ဒါနဲ့တိုင်းရင်းသား135မျိုးသတ်မှတ်ထားတဲ့ကိစ္စရောဆရာကြီးလက်ခံပါသလားဒါမြန်မာနိုင်ငံမှာတကယ်ပဲတိုင်းရင်းသားတွေအဲ့လောက်ရှိနေလို့ထင်ပါသလားခင
် No there may be 135 different dialects of a bunch of
လက်မခံပါဘူးဘာသာစကားတွေရဲ့ဒေသီယစကားဒေတာသုံးလေတံကွဲစကားတွေကွဲလွဲနေတာသာဖြစ်ပါတယ်။သူတို့ကချင်းလူမျိုးကြီးပဲ53မျိုးရှိနေတယ်လို့ဆိုထားတယ်။ဒါဟာလုံးဝအတိတ်ပဲမရှိတဲ့ကိစ္စပါ။ ချင်းစကားကိုဒေတာအတန်ကွဲနဲ့ပြောဆိုဖို့53မျိုးရှိနေတာပဲဖြစ်ပါလိမ့်မယ်ဒါတိုင်းရင်းသားမျိုးကွဲတွေမဟုတ်ဘူးလူမျိုးကွဲတွေလည်းမဟုတ်ပါဘူးဒါလုံးဝအတိတ်ပဲမရှိဘူးဆိုတာဟိုတုန်းကဝန်ကြီးဦးကျော်ဆန်းကိုကျွန်တော်ပြောခဲ့ဘူးပါတယ
်ဆိုရင်ဘာကြောင့်ဒီလိုခွဲပြစ်တယ်လို့ဆရာကြီးထင်ပါသလဲကျွန်တော်သတိထားမိတာကတော့ဒီ88နောက်ပိုင်းမှာတိုင်းရင်းသားတွေဖက်ဒရယ်ပုံစံတွေကိုသိပ်ဖိပြီးပြောလာကြတော့လူမျိုးပေါင်း135မျိုးတောင်ရှိနေတာအဲ့ဒါကြောင့်ဒါလူမျိုးစုလိုက်ဖက်ဒရယ်ပြည်ထောင်စုပေးဖို့ဆိုတာမဖြစ်နိုင်ဘူးဆိုပြီးရမဲရှာလုတ်ပြလိုက်တယ်လို့ထင်ပါတယ်ဆရာကြီးပဲလို့သဘောပါလဲ
I think you're right, but if you go back to the Ne-Win period in the BS...
ခဏပြောတာမှန်တယ်လို့ထင်တယ်။ဗိုလ်ချုပ်နေဝင်ရဲ့မဆာလာခေတ်ကိုပြန်သွားရရင်မြန်မာပြည်မှာလူမျိုးစုပြဿနာမရှိဘူးလို့ကုလသမဂ္ဂကိုပြောခဲ့တာပါ။အခုတော့လူမျိုးစုပြဿနာတွေအများကြီးရှိတယ်ဆိုပြီးတော့လှုပ်လာပါတယ်။တကယ်တော့လူမျိုးစုပြဿနာဟာမြန်မာပြည်လွတ်လပ်ရေးရာကတည်းကရှိလာခဲ့တဲ့အဓိကပြဿနာပါ။ဒါပေမဲ့အစိုးရတွေကင်တွယ်ခဲ့ကြပုံဟာလုံးဝမမှန်ကန်ခဲ့ဘူးလို့ကျွန်တော်ထင်ပါတယ်။